ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ထွေထွေရွေးကောက်ပွဲမှာအနိုင်ရပြီလို့ကြေညာခဲ့တဲ့ဗဟိုလက်ဝဲရင်းဆိုရှယ်ဒီမိုကရက် SPD ပါတီကြောင်းဆောင် Olaf Scholz က Greens Party, Free Democrats, FDP ပါတီတို့ပါဝင်တဲ့မြန်မာအစိုးရကို Christmas တိုင်းခင်မှာဖွဲ့စည်းနိုင်ဖို့ညှိနှိုင်းသဘောတူနိုင်တယ်လို့ပြောကြားခဲ့ပါတယ်လက်ရှိဝန်ကြီးချုပ်အန်ဂလာမာခဲရဲ့ Christian Democratic Union CDU ပါတီကိုအစိုးရရဲ့မှမပါစီချင်တော့ဘူးဆိုတာပြည်သူတွေကရွေးကောက်ပွဲရလဒ်နဲ့ကြားသားခဲ့ပြီလို့သူကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ် SPD ပါတီနဲ့ CDU ပါတီတို့မြန်မာအစိုးရအနေနဲ့ဂျာမနီနိုင်ငံကိုအုပ်ချုပ်နေတာနှစ်ပေါင်းကြာပါပြီအခုတော့အစိုးရတစ်ကို SPD Greens နဲ့ FDP ပါတီတွေနဲ့ဖွဲ့စည်းတဲ့နယ်ဆိုတာကိုပြည်သူတွေကဆန္ဒဖော်ထုတ်ခဲ့ကြပြီလို့ပြောပါတယ်သူဥဆောင်မဲ့အစိုးရတဲ့အနေနဲ့အမေရိကန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုလည်းဆက်လက်ထိန်းထားမှာဖြစ်တယ်လို့အခုလိုပြောကြားခဲ့ပါတယ်
။ Transatlantic partnership is of essence for us in Germany and for a government that will be led by me.
အတ္တလန္တိတ်မုတ်တရားတစ်ဖက်ချမ်းနိုင်ငံတွေနဲ့မိတ်ဖက်ဆက်ဆံရေးဟာဂျာမနီနိုင်ငံအတွက်အရေးကြီးတဲ့အတွက်ကျွန်တော်ဥဆောင်တဲ့အစိုးရကလည်းဒါကိုအလေးထားသွားမှာဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ်တစ်ဖြစ်လာတော့မဲ့ Olaf Scholz ကပြောကြားသွားတာပါ။ကမ္ဘာကြီးမှာဆွေးနွေးကြကိစ္စတွေပုံများလာနေတာနဲ့အတူ EU ဥရောပသမဂ္ဂမှာလည်းအားလုံးအတူတည်းဆောင်ရွက်သွားကြဖို့အရေးကြီးတယ်လို့သူကပြောပါတယ်။သူဦးဆောင်တဲ့ Social Democratic Party ဟာဂျာမနီနိုင်ငံမှာအကြီးဆုံးပါတီဖြစ်ပါတယ်။ဒါပေမဲ့အမတ်နေရာ935ရောက်ရှိတဲ့ဂျာမနီလွှတ်တော်မှာအမတ်နေရာ206ရောက်တာအနိုင်ရခဲ့တာကြောင့်အများစုနေရာမရခဲ့ပါဘူး။တဘာဝပတ်ဝန်းကျင်အရေးဦးစားပေးတဲ့ Greens Party ကအမတ်နေရာ118နေရာ Liberal သဘောထားရှိပြီးတော့စီးပွားရေးလုပ်ငန်းတွေကိုဦးစားပေးတဲ့Free Democrats Party ကအမတ်နေရာ62နေရာအနိုင်ရခဲ့ကြပါတယ်။လက်ရှိဂျာမနီဝန်ကြီးချုပ် Angela Merkel ရဲ့ CDU SCU ပါတီကတော့အမတ်နေရာ196နေရာအနိုင်ရပြီးတော့ဒုတိယအများဆုံးဖြစ်ပါတယ်။ဝန်ကြီးချုပ်တစ်ဖြစ်လာတော့မဲ့ Olaf Scholz ဟာလက်ရှိမြန်မာအစိုးရရဲ့ဗန္ဓာရေးဝန်ကြီးတာဝန်ကိုတာဝန်ထမ်းဆောင်နေသူဖြစ်ပြီးတော့ဝန်ကြီးချုပ် Merkel ပြီးရင်ဂျာမနီမှာဒုတိယရာထူးအကြီးဆုံးဖြစ်ပါရဲ့ရှင်။